ကျောင်းမင်းဆွေတို့ဒီကနေ့နေပြည်တော်မှာပြန်ကြားရေးတာဝန်ရှိသူတွေလွှတ်တော်အားတာဝန်ရှိသူတွေနဲ့ပုံနှိပ်ဥပဒေချမ်းကိစ္စနဲ့ပတ်သက်ပြီးတော့ဆွေးနွေးကြတယ်လို့ကျမတို့ကြားရလို့ပါရှင်။ဆွေးနွေးကြတဲ့အကြောင်းအရာတွေသိလို့ရမလားရှင်
။ဟုတ်ပုံနှိပ်ချင်းနဲ့ထုတ်ဝေခြင်းပုံနှိပ်ဥပဒေကိုပြန်ကြားရေးဆက်ထားတဲ့ဥပဒေတူတူတော်အတူတူနဲ့ကျွန်တော်ကရေးသားလွှတ်တော်မှာရှိတဲ့ဥပဒေချမ်းဖော်မတီကျွန်တော်တို့ကအဲ့ဒီဥပဒေချမ်းကကျွန်တော်တို့သဘောတူထားတဲ့အချက်မဟုတ်ဘူးဆိုတော့သွားဆုံးကြတယ်။ဘယ်ချက်ဒီဘယ်ချက်ဒီသဘောတူထားတာမဟုတ်ဘူး။ကျွန်တော်တို့ ਨੇ ပြန်ကြားရေးနဲ့ကြားမှာရှိတဲ့သဘောတူညီချက်တွေဘယ်လိုချိုးဖောက်ခံထားရလဲဆိုတာမျိုးကျွန်တော်တို့သွားရှင်းတာ။အမျိုးသားလွှတ်တော်ကအဲ့ဒါကိုလက်ခံပါတယ်ကျွန်တော်တို့ဆွေးနွေးတာကိုသူတို့လူလာတဲ့လူလာလာလည်းရှိတယ်ကျွန်တော်တို့သူတို့အမျိုးသားလွှတ်တော်မှာဆွေးနွေးနေတယ်။ပြန်ကြားရေးရဲ့ကျွန်တော်တို့ဥရောပဦးရင်းမြင့်တို့ကော်မတီရဲ့နောက်ပြည်သူ့လွှတ်တော်ရဲ့ဥပဒေချမ်းကော်မတီရဲ့သုံးဖက်ဆိုင်ထိုင်ပြီးတော့ကျွန်တော်တို့ဆွေးနေတဲ့သတင်းမီဒီယာဥပဒေနဲ့ပတ်သက်ပြီးဆွေးနွေးတာ။နောက်တစ်ခါ PSM လို့ပြောတဲ့ Press ဒီ Public Service Media Law နော်အဲ့ဒါနဲ့ပတ်သက်ပြီးပြန်ကြားရေးရှင်းပြတာ။ဒါပေမဲ့အဲ့ဒါကျွန်တော်တို့ ਨੇ တော်တော်စေကျွန်တော်တို့သဘောထားတွေပေးထားပြီးသားပေါ့နော
်ဟုတ်ကဲ့ဒီဥပဒေချမ်းနဲ့ပတ်သက်ပြီးတော့ဦးကျော်မင်းဆွေတို့ဘက်ကဒီအကြံပြုတင်ပြတာမျိုးရရှိပါလားရှင
်အာဒီသူ့လွတ်တော်နဲ့ဝန်ကြီးဌာနနဲ့ကျွန်တော်တို့ ਨੇ တွေ့တဲ့အချိန်မှာတော့ကျွန်တော်တို့ဆွဲနေတဲ့ဥပဒေကိုသူကပြင်ဆင်ချက်18ချက်နဲ့ပြန်ပို့တယ်ဟာကျွန်တော်တို့အဲ့18ချက်ကိုသဘောမတူဘူးသဘောမတူလို့ရှိရင်သူကအဲ့ဒီဥပဒေကိုကိုယ်သူတို့ဝန်ကြီးဌာနကနေပြန်မပေးနိုင်ဘူးအဲ့ဒါပြင်မှတင်ပေးမယ်လို့ပြောတဲ့အတွက်ကျွန်တော်တို့ဆွဲထားတဲ့အချက်ဒီ18ချက်ကပြင်ဆင်ချက်တွေကအစုအဟာတွေ overlap ဖြစ်နေတာရှိတယ်။ဒါကြက်လုံးဝဟာရပေါ်မှာအိပယ်ဖောက်ယူမှုတွေဝေပြနေတာရှိတယ်။ဒါပေမဲ့ကျွန်တော်တို့ကနိုင်ငံတကာမှာပြောင်းနေတဲ့ media တွေသဘောအရကျွန်တော်ဆွဲထားတဲ့သုံးထားတဲ့တွေရှိတယ်။နောက်တစ်ချက်ကအစုအဟာတွေကကျွန်တော်တို့ရဲ့သတင်းလွတ်လပ်ခွင့်နဲ့နော်ပြည်သူလူထုရဲ့သတင်းသိပိုင်ခွင့်ကိုတွဲဝက်ပြီးကန့်သတ်ထိန်းချုပ်နိုင်တဲ့အနေအထားတွေဖြစ်လာနိုင်တဲ့အတွက်ကျွန်တော်တို့ကသဘောမတူတာပါ။အဲ့တော့သဘောမတူတဲ့အတွက်ပြည်သူလွတ်တော်သို့မဟုတ်ဒုသားလွတ်တော်နောက်ကပြည်အောင်လွတ်တော်ကိုယ်စားလှယ်အစင်းနှစ်တော်အစင်းနဲ့အဆုံးဖြတ်ကိုပဲယူမယ်ဆိုပြီးတော့တို့တင်မပေးလို့ရှိရင်ပြည်သူလွတ်တော်ကိုယ်စားလှယ်တူဦးစီကတင်မယ်ဆိုတော့ဒီနေ့ဒီကဆုံးဖြတ်ချက်ချထားပါတယ်
ဟုတ်ကဲ့ဟိုပြန်ချားရေးဝင်ကြီးဌာနဘက်ကရောရှင်ဦးကျော်မင်းဆွေရဲ့တင်ပြချက်ပေါ်မှာဘယ်လိုတုံ့ပြန်မှုမျိုးရှိပါလဲရှင်
။တို့ကတော့အဲ18ချက်နဲ့လိုက်ပြီးတော့ကျွန်တော်တို့ဥပဒေကိုကန့်ကွက်ပါပဲတော်တော်ပါ။ကျွန်တော်တို့ကလွတ်တော်ကိုယ်စားလှယ်တူကတင်တော့မှတို့ကရစ်ပီဒီယာကြီးအပေါ်မှာမယုံသင်္ကာရှိတဲ့မျိုးလုံးတွေပေါ့နော်။မယုံသင်္ကာဆိုတဲ့သဘောကလည်းဒါသဘာဝကျတယ်တို့အမီနဲ့ဆိုရှင်ကစနေတစ်ခုကနေစနေတစ်ခုပြောင်းဝင်လာတဲ့ခါကျတော့မီဒီယာကြီးလွတ်လပ်ခွင့်ပေးလိုက်လို့ရှင်ဘယ်ရမှာတွေလုံမဲဆိုတဲ့ဒီအမြင်မျိုးကရှိတယ်အဲ့ဒါကိုတို့ကထိန်းကိုဖို့လိုတယ်ဆိုတဲ့ရှုထောင့်ကနေတို့ကလောက်ထားတာဆွဲထားတာအဲ့ဒါတို့အဲ့18ချက်ကလည်းအဲ့ဒါပေါ့အဲ့တော့ကျွန်တော်တို့ကလည်းအဲ့ဒါမျိုးထိန်းကိုတောင်မလိုလားဘူးပေါ့နောက်တစ်ခါဒီနိုင်ငံက norm စနေပဲကြီးကြီးလူ့ခွင့်ရေးစံနှုန်းတွေပဲကြီးကြီးเนาะနိုင်ငံတစ်ခုရဲ့ဂုဏ်သိက္ခာအရာပဲကြီးကြီးသူပြင်ပြောင်းလဲလုပ်နေတဲ့ဒီမိုကရေစီသူပြင်ပြောင်းလဲလုပ်နေတဲ့ဆိုတဲ့တိုင်းပြည်တစ်ခုရဲ့ထွက်လာတဲ့မီဒီယာဥပဒေကိုပဲနိုင်ငံကကြီးကြီးဒီဟာဂုဏ်သိက္ခာရှိတဲ့မီဒီယာတစ်ခုဥပဒေတစ်ခုဖြစ်အောင်ကျွန်တော်တို့ကလုပ်တာပေါ့နော်အဲ့တော့အဲ့လိုကိုယ်ကြားတဲ့အတွေ့ဒီကျွန်တော်တို့ကပြည်သူ့လွတ်တော်ကိုယ်စားလှယ်တူဦးစီရပဲတင်မှုလုပ်တယ်ကျွန်တော်တို့ရဲ့ရည်ရွယ်ချက်ကတော့အဲ့ဒါပေါ့နော
်ဟုတ်ကဲ့ဒီပုံနဲ့ဥပဒေချမ်းနဲ့ပတ်သက်ပြီးတော့ဦးကျော်မင်းဆွေတို့ဒီကနေ့ဆွေးနွေးကြတဲ့အပေါ်မှာပေါ့လေနောက်ဆုံးအနေနဲ့ဘယ်လိုများသုံးသပ်လို့ရနိုင်မလဲရှင့
်အဲကျွန်တော်တို့ပြောမယ်ဆိုရင်ဥပဒေတစ်ခုဆွဲတယ်ဆိုတာသမိုင်းရေးတာပေါ့နော်သမိုင်းမှတ်တမ်းချက်ဒီကနေ့ပြောမယ်ဆိုရင်ဥပဒေဒီအားလုံးကနိုင်ငံသားအားလုံးနဲ့ပတ်သက်တယ်နိုင်ငံမှာရှိတဲ့ institution တွေအားလုံးအာဏာတွေအရရတွေနဲ့ပတ်သက်တယ်အဲ့တော့ဥပဒေဒီဆွဲတဲ့အခါဥပဒေနဲ့ပတ်သက်ပြီးခရယာကံမြောက်ရေးဆွဲတဲ့သူတွေရောအဲ့ဒီဥပဒေကိုအတည်ပြုတဲ့သူတွေရောအဲ့ဒီဥပဒေကိုအတည်ပြုဖို့အတွက်ထောက်ပြမှုတွေလက်မှတ်ထိုးတဲ့သူတွေရောအဲ့ဒီဥပဒေကိုကန့်ကွက်တဲ့သူရောထောက်ခံတဲ့သူတွေဒါတွေကအားလုံးကသမိုင်းရေးကြီးတာစဦးချင်းစီရ institution တွေတစ်ခုချင်းစီရသမိုင်းမှတ်တမ်းတွေအဲ့တော့သမိုင်းမှတ်တမ်းကဘယ်လိုသမိုင်းရေးထိုးမလဲဆိုတာအဲ့ဒါအဓိကပေါ့နောက်တစ်ခါကျွန်တော်တို့ဒီဒီလိုဆွေးနွေးတဲ့အခါမှာလည်းဒီမိုကရေစီသဘောအရ agree to disagree ဆိုတာမျိုးလေးကျွန်တော်တို့နားလည်ပါလေ။အဲ့တော့ကျွန်တော်တို့လူလာချက်ကိုကြည်ကြဲရသဘောဆူစီလက်မခံကျွန်တော်တို့ကြည်ကြဲရလူလာချက်ကိုကျွန်တော်တို့သဘောမတူဘူးလက်မခံနိုင်ဘူး။ဒါဒီမိုကရေစီပါ။အဲ့တော့ကျွန်တော်တို့အားကိုးရမှာပြည်သူလူထုကရွေးချယ်တင်မြှောက်ချင်းခံထားရတယ်ဆိုတဲ့ပြည်သူပုံစံများနဲ့ဖွဲ့တည်ထားတဲ့ဥပဒေပြည်ရွှတ်တော်များကျွန်တော်ဆိုးဆိုးပါပြောလို့ပဲတမိုင်းရေးထိုးကြတယ်ကိုယ်တိုင်ခါရှိတဲ့နိုင်ငံသားအလုံးအတွက်လူသားကျိုးစီးပွားတွေဆွဲထားတဲ့မီဒီယာဥပဒေတွေအလုံးကိုဘယ်လိုသုံးသပ်အပြဲဖြတ်ပြီးတော့ဘယ်လိုထောက်ခံအတည်ပြုပြီးတော့ဘယ်လိုကန့်ကွက်ကြသလဲဘယ်လိုဥပဒေတစ်ခုကိုဟလာအတည်ပြုထောက်ခံကြရတယ်ဆိုတာအဲ့ဒါပဲဆောင်ကြရမှာပါ
ဟုတ်ကဲ့အခုလိုဖြစ်ကြပြီးတဲ့အတွက်ဦးကျော်မင်းဆွေကျေးဇူးတင်ပါတယ်ရှင်
ကောင်းပါ